ဖိလစ်ပိုင်နိုင်ငံမှာပြန်ပြီးဆွဲခံထားရတဲ့ဂျာမန်ဒဇာကန်အတွက်ပြန်ပေးငွေပေးဖို့တောင်းထားတဲ့သတ်မှတ်ချက်ကျော်လွန်သွားတာကြောင့်အဲ့ဒီဒဇာကန်ကိုအစ္စလာမစ်စစ်သွေးကြောအဖွဲ့အဘူဆာယက်ကကွန်မြူလိုက်ပါတယ်ဂျီဟတ်အကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုတွေကိုဆင်ဆက်မပြတ်စောင့်ကြည့်နေတဲ့SIDE ဆိုတဲ့ထောက်လိုင်းအဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာအဲ့ဒီဂျာမန်လူမျိုးဂျာဂန်ကန်တနာကိုကုမြစ်တဲ့ဗီဒီယိုမှတ်တမ်းကိုတနည်းအားဖြင့်ထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာသူ့ရဲ့ရွက်လင်နဲ့ရွက်လင်နေတဲ့အချိန်အသက်အရွယ်ကြီးနေပြီဖြစ်တဲ့အဲ့ဒီဂျာမန်အမျိုးသားဟာပြန်ပြီးဆွဲခံလိုက်ရတာဖြစ်ပါတယ်။ဒေါ်လာ6သိန်းပေးရင်သူ့ကိုပြန်လုပေးမယ်လို့အဘူဆာရဲ့အဖွဲ့ကပြောထားပါတယ်။ဒါပေမဲ့ပြန်ပေးငွေပေးဆောင်ရမယ်နောက်ဆုံးအချိန်တနည်းငွေတွေကကုန်ဆုံးသွားပြီဖြစ်ပါတယ်။ကန်တနာကိုကယ်တင်နိုင်ရေးအတွက်နီလန်ပေါင်းစုံနဲ့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ဖိလစ်ပိုင်အစိုးရကပြောပါတယ်။အခုထွက်ပေါ်လာတဲ့ဗီဒီယိုစစ်မှန်ခြင်းရှိမရှိဆိုတာကိုအတည်ပြုနိုင်ရေးအတွက်တာဝန်ရှိသူတွေကကြိုးစားဆောင်ရွက်နေကြောင်းဂျာမန်နိုင်ငံသားရေးဝန်ကြီးမာတင်ရှက်ဖာကပြောပါတယ်။